ဟုတ်ကဲ့ကြားပြည်နယ်အတွင်းမှာဒီလ10ရက်နေ့မနက်ပိုင်းကစတင်ပြီးမိုးအစမပြတ်ရွာသွန်းခဲ့တာကြောင့်ဖားဆောင်မြို့နယ်ကတတ္ထုတူးဖော်ရမော်ချီဒေသတောင်ပေါ်ရွာမှာတနင်္ဂနွေနေ့ညနေပိုင်းမှာမြေပြိုရာတွေစတင်ဖြစ်ပွားခဲ့တာပါဒီမြေပြုံမှုဖြစ်ပွားတဲ့အခြေအနေကိုကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်နေတဲ့ KNP ပြည်လူငယ်များတမကကဘိုးကော်မတီဝင်ကိုကျော်ထင်အောင်ကခုလိုပြောပါတယ
်ဆက်တဲ့နေ့မနေ့ညနေခင်း3နာရီခွဲလောက်မှာတောင်ပေါ်ရွာရဲ့တောင်ဆောင်ကမြေပြုံမှုစတင်တာပါခင်ဗျအဲ့ဒီမြေပြုံတဲ့အချိန်နဲ့ဝိတ်ကြောင့်မလို့အောက်မှာရှိနေတဲ့ခဲတူးထားတဲ့ဂလိုင်းကျောင်းတွေရဲ့မြေပြုံမှုတွေကြောင့်မလို့ဒီအင်ရှီရဲ့လုံး20တော့စူစူဝါဝါထိခိုက်သွားတယ်ကျန်တဲ့20လောက်ကတော့စောင်းတာရွဲတာလောက်ဖြစ်သွားပါလေခင်ဗျအပေါ်ရွာရဲ့လေးအိမ်စုတန်းမှာရေစည်းပင်ကွေးမှာရေကတော့အဆူဝါဆုံးဖြစ်သွားတဲ့နေရာပါခင်ဗျအဲမိုးဆက်တက်ရွာသွန်းနေမှုကြောင့်မလို့မြေဆင့်ကဲပြိုကျမှုတွေဖြစ်နိုင်တာဖြစ်တဲ့အတွက်ကျန်တဲ့အိမ်ထောင်စု50ကျော်လောက်ကတော့ဒါမနေရတော့ဘဲနဲ့ခုတကားပိတ်ပြီးဆင်းပြေးလာကြတယ်ပေါ့
မြေပြိုရာကြောင့်တည်ဆုံးသူဟာ10ယောက်ကျော်လောက်ရှိနိုင်ကြောင်းလည်းအခုလိုဆက်ပြောပါတယ်
အစီအချိန်ဒီကျွန်တော်တို့အလောင်းပေါ်ပြီးတပ်ပေါ်ထောက်ထားနဲ့ခုနှစ်ဦးရှိပြီးတော့မှကိုနောက်ထပ်နှလောင်းကမပေါ်နိုင်သေးဘူးမတူးပေါ်နိုင်သေးတဲ့နှစ်ဦးအပါဝင်၁၁ဦးပြောက်ဆုံးပေါ့နော်အဲကြတော့နောက်ထပ်ခြေရောက်ကိုကျော်သွားနိုင်ပါလေခင်ဗ
ျလောလောဆယ်မှာလူ600လောက်ဟာမြေပြိုရာကြောင့်တိတ်ဆောင်လာကြပြီးကယ်ဆယ်ရေးစခန်းတွေမှာလူ300ကျော်လောက်ရှိနေနိုင်မယ်လို့လည်းခန့်မှန်းထားပါတယ်
အိမ်ကြီးထိခိုက်ပြီးတော့မှလူက200ကျော်ရှိပြီးတော့မှမနေရတော့တဲ့အတွက်ရွှေ့ပြောင်းမှုကတော့300ထက်မှရှိပါတယ်ခင်ဗျ600ဝန်းကျင်လောက်ဖြစ်သွားပါပါတယ်ခင်ဗျအဲ့ဒါကလူကားလူဖျားအကြောင်းမှ300ကျော်နဲ့အောက်ရွာအထက်ကမှ200ဝန်းကျင်ရှိနေတယ်ဗောလေအဲ့ဒါကတော့အများဆုံးအဲ့ဒီတဲကနေအခုလီးဆက်ရဆွေမျိုးတွေစီရွှေ့မှာ200လောက်ဆိုတော့ဒုက္ခတဲ့အဖြစ်ကတော့အဲ့ဒီ200ကျော် 300 ဝန်းကျင်ကတော့ကယ်ဆယ်ရေးစခန်းတွေမှာဆက်ရှိနေပါလိမ့်မယ်ခင်ဗျ
မော်ချီဒေသခံတယောက်ကတော့စုစုပေါင်းကယ်ဆယ်ရေးစခန်းမှာရောက်ရှိနေသူ900လောက်ရှိပြီးလူမှုအသင်းအဖွဲ့တွေနဲ့အစိုးရဌာနဆိုင်ရာတွေကကူညီကယ်ဆယ်ရေးတွေဆောင်ရွက်နေတယ်လို့ပြောပါတယ်
။ဒီအုံမအိမ်မဲကတော့ရှိမှာလေ1500ကျော်ရှိမယ်။အခုကတော့အောက်ရာဆောင်ရမှာထားတယ်။ထားပြီးတော့လည်းကောပို့ပေးရဲ။ဟိုမော်ချီမှာတော့ဆက်နေတော့ဦးဆိုပြီးတော့ကြံကြရဲ။အခုကျွန်တော်တို့လည်းကြံတာပဲလေ။လူကားလူဖျားကြောင်းနှစ်ကြောင်းရဲ့စတင်တော့ရဲ့အဲ့မှာလည်းထားတယ်။အဲ့မှာကလည်းခံပြေဆိုတော့အကောပြေဆိုတော့နေရာ900တော်ရှိနေခင်ဗျ။တုံးတော့ဒီစားသမိတ်တော်ပို့ပေးကြတယ်။အဲ့လိုက်တော့ဒီကမြောက်ဒီလူမှုရေးအင်တာနက်တက်တယ်။နောက်ဒီယူဟာလို့ဌာနဆိုင်ရာလို့လည်းဟိုကနေ့လေလောက်ကရောက်လာပြီ။
လွိုက်ကော်မျိုးမိသက်ဌာနကတာဝန်ကျအရာရှိကသူတို့ဌာနကကယ်ဆယ်ရေးဆောင်ရွက်ဖို့အတွက်တက်စုတစုစေလွတ်ထားတယ်လို့လည်းပြောပါတယ
်။ဟောကုညီကယ်ဆယ်ရေးလုပ်ငန်းတွေကျွန်တော်တို့ဘောလခဲဖားဆောင်အားလုံးလွှတ်ထားပြီးပါရဲ့။သူဆိုတာဆက်ထားပါလေကျွန်တော်မိသားစုတော့အမှကျွန်တော်ရှာကယ်ဆယ်ရေး35ဦးတက်ဆူတူဆူဆိုတာလွှတ်ထားပါလေ
ကယ်ဆယ်ရေးဆောင်ရွက်ရာမှာတော့မြေပြိုရာတွေဆက်လက်ဖြစ်ပွားမှာကိုစိုးရိမ်တာကြောင့်စိတ်ချရတဲ့နေရာတွေကိုအဓိကဆောင်ရွက်နေရတယ်လို့လေကရင်နီပြည်လူငယ်များတပ်မကဘိုးကော်မတီဝင်ကိုကျော်ထင်အောင်ကပြောပါတယ်ကယ်အပြည်နယ်မော်ချီဒေသမှာအင်္ဂလိပ်ကိုလိုနီလက်ထက်ကလေးကတပ်ထုတူဖော်ရေးလုပ်ငန်းကိုဆောင်ရွက်ခဲ့တာဖြစ်ပြီးအရင်ကအခုလိုမြေပြိုတာမရှိခဲ့ဘူးကြောင်းလဲဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့ဇူလိုင်နဲ့ဩဂုတ်လတွေအတွင်းကလည်းမိုးသည်ထန်ခဲ့တာကြောင့်ချင်းပြည်နယ်နေရာအနှံ့မှာမြေပြိုတာတွေဖြစ်ပွားခဲ့ပြီးလန်ဒတာတွေကျိုးပြတ်ခဲ့သလိုဟာခါမြို့မှာတော့ရက်ွက်3ခုလောက်ဆူဆူဝါဝါထိခိုက်ခဲ့တာကြောင့်နေရာတစ်ကိုပြောင်းရွှေ့ဖို့ပြင်ဆင်နေကြရပါတယ်။